မြန်မာနိုင်ငံနဲ့သက်ထိုင်းနိုင်ငံတပ်ပြည်နယ်ဖော့ဖရမြို့နယ်တဲကနေရာ၅နေရာလောက်မှာတရားမဝင်ဝင်လာသူတွေရှိမရှိထိုင်းလုံခြုံရေးတွေဒီနေ့စစ်ဆေးစင်မှာလူကုန်ကူးတဲ့ကားရှစ်စီးထဲမှာမြန်မာ150ကျော်ကိုတွေ့ရှိခဲ့ပါတယ်။ဗိုလ်ရုံးနေတုန်းကလည်းဖော့ဖရမြို့နယ်ထဲမှာပဲဂေါ်ဘီရုတ်တွေတယ်လာတဲ့ကားနှစ်စီးထဲမှာဂေါ်ဘီရုတ်တွေကြားကကွယ်ဝှက်လိုက်ပါလာတဲ့မြန်မာ14ယောက်ကိုဖမ်းမိခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ပြီနဲ့ဖော့ဖရမြို့နယ်တဲကနေရာ၅ခုလောက်မှာထိုင်းအနာပိုင်းတွေကရှာဖွေစစ်ဆေးစင်မှာလူကုန်ကူးကန်ရတဲ့မြန်မာ150ကျော်ကိုတယ်ဆောင်လာတဲ့ကားရှစ်စီးကိုဖမ်းမိခဲ့ပါတယ်။တက်ပြီနဲ့မဲဆောက်မြို့ရောင်ကြီးကုလုံသမားအဖွဲ့ကရုံးတာဝန်ခံဦးမိုးကျော်ကတော့နှစ်ရက်အတွင်းတရားမဝင်ဝင်လာလို့ဖမ်းဆီးခံရတဲ့မြန်မာ190လောက်ရှိတယ်ဆိုပြီးအခုလိုပြောပါတယ်
။ဒီနေ့ April 28ရက်နေ့မှာတက်ပြီနယ်ထဲမှာဒီမြန်မာနိုင်ငံနဲ့နေဆက်ချင်းရည်စက်တဲ့မြို့နယ်၅ခုကနေပြီးတော့တရားမဝင်ဝင်ရောက်လာတဲ့လူတွေကိုတင်ဆောင်လာတဲ့ကားရှစ်စီးပေါ့နော်အားလုံးမြန်မာပြည်သား154ဦးပါတဲ့ကားရှစ်စီးကိုအစုလိုက်ပြုံးလိုက်ဖမ်းဆီးရမိတဲ့ရမိတာရှိတယ်မနေ့တုန်းကလည်းတပ်ပြည်နယ်ထဲမှာပဲဖိုဖရမြို့နယ်ပေါ့နော်တပ်ပြည်နယ်ဖိုဖရမြို့နယ်ထဲမှာကိုဗစ်ရောဂါတင်လာတဲ့မတကယ်လို့ဆစ်ဆေးတဲ့အခါမှာအဲ့ကိုဗစ်ရောဂါတင်ဆောင်လာတဲ့ကားရဲ့ဝန်ဟောအလေထဲမှာမြန်မာနိုင်ငံသား14ဦးတင်ဆောင်လာတာကိုဖျက်ဆီးခြင်းမူလေရှိခဲ့။ဒါကနှစ်ရက်အတွင်းမှာအဲဒီ168ရောက်ပေါ့နော်။အဲကိုဗစ်ကာလရှင်မီးဥရီနေနဲ့အရေးယူမယ်ဆိုလေသက်ဆိုင်ရာဖျက်ဆီးခြင်းတွေရေစကန်တွေထုတ်ပြန်ထားတာမျိုးရှိပါလေဗျ
။မြမာတွေကိုတယ်လာတဲ့ထိုင်းကားမောင်းသမားတွေကိုလည်းဖျက်ဆီးစစ်ဆေးနေပါဗျ။အဖမ်းဆီးတွေများနေပြီမဲ့မြမာဘက်ကနေနေ့စဉ်တရားမဝင်ဝင်ရောက်လာနေတာကတော့ကိုဗစ်ကပ်ပြီးအပြင်မြန်မာနိုင်ငံထဲမှာနိုင်ငံရေးပညာရေးတက်မှုတွေနဲ့မြန်မာနိုင်ငံထဲမှာအလုပ်ကံအဆင်မပြေတာတွေကြောင့်ဖြစ်တယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ကိုဗစ်ကာလတုန်းကလည်းဒီစီးပွားရေးတွေရပ်တန့်ပြီးတော့ကျတော့ကျွန်တော်တို့ဒီဝင်ဝင်နဲ့ဝင်ဝင်ပေါ့နော်ရတဲ့ဝင်ဝင်နေဆုံးရတဲ့ဝင်ဝင်တော့မရရှိပေတဲ့လူသမားစုကတော်တော်ရုန်းကန်ကြရပါတယ်။ဒါပဲဒီကျွန်တော်ရှင်းရတာတင်လိုက်တဲ့အခါမှာသူတွေကအကြောင်းမျိုးမျိုးနဲ့ဟာအဲဒီထဲမှာယင်းမျိုးနဲ့အမြင်နဲ့လည်းဒီကော်မတီကြီးတွေလောက်ဆုံးသွားတယ်အခြားနေရာတွေမှာရင်းနှီးနှုံးနေကြတယ်ကျွန်တော်တို့ကလည်းရင်းနှီးနှုံးနေလို့မရှိကြတော့ဘူးနောက်တစ်ခါဆက်မှုဆုံးပြီးမှလက်ပတ်နိုင်တဲ့စိတ်ရောလူဝင်ဟာကောင်းတဲ့လက်ပတ်နိုင်တဲ့စိတ်ဝင်တွေအများကြီးပါရက်ဆိုင်သွားတဲ့အခါကျတော့အလုပ်လက်မဲ့ဥပဒေတွေတိုးပွားလာပြီးတော့ကျတော့နိုင်ငံရေးရာမတည်ငြိမ်တဲ့ဖြစ်ရည်ရရှိပြီးလူငယ်တွေကတရားမဝင်မှန်သိပါလျက်နဲ့ကိုအရေးစိတ်ပြီးဆွန်သားပြီးတော့ဝင်ရောက်နေတာလို့ကျွန်တော်တို့ဒီလိုမျိုးသုံးသပ်ကြရပါတယ်ဗ
ျမြန်မာတွေကိုတည်ဆောင်လာတဲ့ထိုင်းကားမောင်းသမားတွေကိုအရေးယူတာတွေလည်းလုပ်နေပါတယ်မနေ့ကတော့ဂေါ်ဘီတို့ကားနှစ်စီးကိုမောင်းတဲ့ထိုင်းလူမျိုးသားဖားနှစ်ယောက်ကိုလည်းဖမ်းဆီးခဲ့ပါတယ်။ဒီကနေ့ဖမ်းပြီးတဲ့ကားရှစ်စီးအတွက်အဓိကစီစဉ်သူထိုင်းနိုင်ငံသားတဦးကိုလည်းလူပုံကူးမှုမှာအဓိကတာဝန်ရှိသူအနေနဲ့ဖမ်းဆီးခဲ့တယ်လို့လည်းထိုင်းအနာပိုင်းတွေကပြောပါတယ်။အခုဆိုရင်ထိုင်းမြန်မာနယ်စပ်တွေမှာမြန်မာနိုင်ငံသားတွေဝင်ရောက်နိုင်တဲ့ဝင်ပေါက်ထွက်ပေါက်နေရာတွေကိုထိုင်းအနာပိုင်းတွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေပြီးဖမ်းဆီးနေတာတွေကိုလည်းဇက်တိုက်လုပ်နေပါတယ်ရှင်။